ကျွန်တော်တို့တခင်ပါတောင်းတို့လိုရှေးကမြန်မာစာရေးဆရာကြီးများဟာသူများနိုင်ငံကဇလံအသွင်ပြောင်းယူတဲ့နေရာမှာလက်စွမ်းထလာတာအများသိကြမှာပါအင်္ဂလန်ပြည်ရှာလော့ဟုံးဇလံကိုကိုယ်နိုင်ငံကဇလံဖြစ်အောင်ဆရာကြီးရွှေဦးတော်မြန်မာမှုပြုထားတဲ့စုံထောက်မောင်ဆန်ရှာဝတ္ထုတွေဆိုရင်မြန်မာစာဖတ်ပြည့်တဲ့ဆွေဆွေလန်လန်ဖတ်ကြရပါတယ်ဒါပြင်လဲဆရာကြီးရဲ့ယူပါနန်ဒီတို့ရတနာဘုံတို့လို အမှီဝတ္ထုတွေဟာလေငငယ်ချဝတ္ထုတွေကိုမိထားမယ်မသိလောက်အောင်မြမအငွေအသက်အပြည့်နဲ့ဝတ္ထုတွေပါအလားတူပါပဲတခင်မတောင်းရဲ့ပန်းသာမဆာဦးတို့ဆရာဝန်ပါပဲတို့လို့စာရီးဟာအမှီဝတ္ထုမယ်မသိလောက်အောင်ထူးကြတာမို့မြမရင်းမြမပြည့်တဲ့နဲ့တဟစာတာဖြစ်ခဲ့ပါတယ်ဆရာကြီးတွေရဲ့ညံရီကိုစင်ကျင်မိရာကမြမမှုပြုရမှာစာရေးဆရာရုပ်ရှင်ဒါရိုက်တာဆရာရွှေရုံးပြီအောင်ရဲ့ပါပါနဲ့နဲ့တတိကြီး ို့ဆိုရင်အများလက်ခံနိုင်မယ်ထင်ပါတယ်။ရှေးရှေးကနေဒီနေ့အထိကြည်ပြီးသူတိုင်းကတဖွားဖွားပြောကြံရတဲ့ရုပ်ရှင်မှုပါ။ပေးသက်တွေဆွဲလန်းလွန်းလို့ပေးသက်တွေအာသာပြေစီတော့ရေလို့ဘိုးအောင်တင်ရဲ့အဆက်သားဘိုးအောင်တင်ဇက်ကားကိုဆက်ရိုက်ပေးရတာကိုလည်းကြည်ပါ။တကယ်တော့ရွှေရုံးပြည်အောင်ရဲ့ဇက်လိုက်ဘိုးအောင်တင်ကလူဆိုးဒေါ်ရင်မာတင်းဆောင်ရင်ခိုးဆိုးလူရနေခဲ့တဲ့လူဆိုးကိုကိုမချစ်မမြတ်နိုးတဲ့မိမသားတယောက်ကိုတော်ရင်အထိခေါ်ယူလာပြီးကိုကိုအချစ်မြတ်တာထားပါမယ်အကြောင်းတပူးစားစားတောင်းခံခဲ့တဲ့လူဆိုးတခြားအမျိုးသားတယောက်နဲ့လက်ထပ်ဖို့ဆစ်ဆက်ထားပြီးမိမသားတယောက်ကိုလူယူခြင်းတဲ့လူဆိုးဒီလိုလူဆိုးကိုရွှေရုံးပြည်အောင်ကဇလန်းရဲ့ခေါင်းဆောင်ဇလိုက်နေရမှာထားခဲ့တာဇလိုက်နေရအထားခံခဲ့ရတဲ့မင်းသားခင်မောင်ရင်ကလည်းတခြားဇကားတွေမှာတွေ့ရတတ်တဲ့နူးနူးညံ့ညံ့တိမ်တိမ်မွေ့မွေ့အမူအရာတွေကိုဖျောက်ပြီးကြမ်းကြမ်းတမ်းတမ်းအပြောအဆိုလှုပ်ရှားရီနဲ့ဘိုးအောင်တင်အသွင်လုံးလုံးကြီးပေါက်အောင်တရုတ်ဆောင်ခဲ့တာဒါပေမဲ့ဘိုးအောင်တင်ကိုပြိတက်ကအမုန်းမပွားကြပါဘူးအမုန်းမပွားတဲ့အပြင်စာနာစိတ်ကျင်နာစိတ်တွေတောင်ပွားလိုက်မိကြပါသေးတယ်ဘာကြောင့်များဒီလိုဖြစ်ရပါလဲဘိုးအောင်တင်ဇလန်းဟာရာမယနာဇလန်းကိုမှီထားတဲ့ဇလန်းမှာတိကျတဲ့အတိုင်းရာမဇလန်းမှာရာမလက္ခဏာညီနောင်ရဲ့တီတာမင်းသမီးရဲ့ရာဝနာလို့လည်းခေါ်ကြတဲ့ဒတ္တဂိရိဘလူရဲ့ဒီလေးယောက်ဟာဗဒနာဇကောင်းတွေပါဘိုးအောင်နေဇလန်းမှာညီတော်လက္ခဏာဆိုတဲ့ဇာယုတ်ကိုတော့ဆရာရွှေရုံးပြည်အောင်ကဖယ်လိုက်ပါတယ်ရာမနေရာမှာရဲရာရှိဥပချစ်တီတာနေရာမှာဥပချင်းနဲ့ဆစ်ဆက်ထားတဲ့မိမိဝင်ဒတကိရိနေရာမှာတော့ဇလိုက်ကြီးဘိုးအောင်တင်မူလရာမယနာဇလန်းကိုဖတ်ရတဲ့အခါပုံမှန်အားဖြင့်ဘေသူဘဝမှဒတကိရိကိုမစာနာမိမကျင်နာမိပါဘူးသူများချစ်ချင်းကိုခွဲတာအလိုတူအလိုပါမဟုတ်ဖဲမိမသားတူဦးကိုခွန်အားသုံးပြီးဇွတ်ဖန်းစည်းခွန်ငင်တာဒီလိုကြမ်းတမ်းတဲ့အမူအရာတွေမတရားတဲ့အပြုမှုတွေကစာနာကျင်နာစရာကောင်းဖို့ဝေးလို့အမုန်းတွေတည်ပြီးတည်အဆင့်ဆင့်ပွားစရာကြီးပါအာဓမ္မဇက်ကောင်းချင်းအတူတူဒတကိရီကိုကြအမုန်းပွားပြီးဘိုးအောင်နေကိုကြဘာကြောင့်များအကျင်နာပုံမိကြပါလဲရာမယနာဇလန်းကိုအခြေခံပြီးဘိုးအောင်နေဇလန်းကိုဖန်တီးတာနဲ့ပတ်သက်လို့မြမာရီဂုံယူခြင်းရင်ယူနိုင်စရာကောင်းပုံတရက်ကိုလည်းကြားဖောက်အစီရင်ခံလိုက်ပါရစေ။ရွှေတုံးပြည်အောင်လို့ပဲအိန္ဒြိယဒါရိုက်တာတယောက်ကရာမယနာဇလန်းကိုကြောယိုထားပြီးရုပ်ရှင်ဇက်ကားတကားဖန်တီးပါတယ်။ရာဝန်နဲ့ဒတဂိရိရဲ့တခြားနာမည်ရာဝန်ကိုဇက်ကားနာမည်ပေးထားတာပါ။2010မှာထုတ်လုပ်ပါတယ်။1940ဝန်းကျင်ကလေးကရိုက်ခဲ့တဲ့ဘိုးအောင်နေကရာဝန်ထက်2.90စောပါတယ်။ရာဝန်ဇလန်းနဲ့ဘိုးအောင်နေဇလန်းသွားတူနေတဲ့အချက်ကရာဝန်လဲဘိုးအောင်တင်လိုပဲတော်ပုံသူဆိုရာဝန်ရဲ့အချစ်ရံပဲ့ရာမကိုဝါဆိုပါတော့သူကလဲဥပချစ်လိုပဲရဲရရှိမတူတဲ့အချက်ကတီတာကိုဝါမင်းသမီးရဲ့အိမ်ထောင်ရေးအနေထားမှာတော့မတူပါဘူးဘိုးအောင်တင်မှာမိမိဝင်းကရဲရရှိဥပချစ်နဲ့ဆက်ဆက်ထားသူရာဝန်မှာမင်းသမီးကရဲရရှိရဲ့ဇနီးဒီဇာကားကိုကြည့်ရတဲ့အခါအိန္ဒြိယရုပ်ရှင်ပြိတ္တဘလို့ခံစားမိမယ်မသိပေမယ့်မြမပြိတ္တတူဦးနေတော့ဇလန်းအစုံမှာရဲတပ်ဖွဲ့ရဲ့ကြီးစံပေါင်းများစွာအထိမှန်ခံပြီးအသက်ဆွန်သွားတဲ့ရာဝန်ကိုစာနာစိတ်ကျင်နာစိတ်ရဲ့လို့မပွားမိတာအမှန်ပါပဲရာမယနာအခြေခံတဲ့ဇလန်းချင်းအတူတူဘိုးအောင်နေကိုစာနာကျင်နာမိပါလျက်ရာဝန်ကိုကြဘာကြောင့်များထပ်တူမခံစားမိပါလဲ ကိုဟာကိုမေးနေတဲ့မိကုံးတွေအတွက်အဖြေကတော့ရိုးရိုးရှင်းရှင်းလေးပါပဲ။မူလရာမယနဇလန်းမှာတီရာမှာကာမပိုင်လင်သားရှိတယ်။အိန္ဒိယရုပ်ရှင်ရာဝံမှာတီရာကိုဝါမင်းသမီးမှာကာမပိုင်လင်သားရှိတယ်။ရာမတွေကဒတာဂီရိရာဝံတွေကရာဝံတို့ကမင်းသမီးကိုကာမပိုင်လင်သားစီကလူယူတာ။ဘိုးအောင်နေမှာမေမေဝင်းကကာမပိုင်လင်သားရဲ့လို့မရှိသေးစစ်ဆက်ထားစေဗုဒ္ဓဘာသာမြန်မာမျက်စိမှာကကာမပိုင်ရှိသူအမျိုးသားအမျိုးသမီးကိုလူရဲ့ယူငင်ဖို့ကိုမဆိုထားနဲ့ကိုနှုတ်နှလုံးကံသုံးပါအနဲ့တဘာပါနဲ့ပြမရင်ကိုပဲအပြစ်ကကြီးထားပါပြီဒတဂိရိရဲ့အချစ်မြင့်မို့တောင်မကကြီးမားတယ်ဆိုစေအောင်ဗုဒ္ဓဘာသာမြန်မာတဦးအနေနဲ့လက်ခံနိုင်ဖို့ခက်လာပါတယ်ရှင်ဒီအချက်ဟာကို့အတွေးကို့အထင်တသက်မဟုတ်ပါဘူးမေမေဝင်းကိုအိမ်နောင်တဲ့အဖြစ်မဖန်တီးခဲ့တာဟာအမှတ်တမဲမဟုတ်တဲ့အကြောင်းဆရာရွှေရုံးပြီးအောင်ကိုယ်တိုင်တစ်ချိန်မှာထုတ်ဖော်အမိန့်ရှိခဲ့ပူပါတယ်ခေါင်းဆယ်လုံးဒတဂီရိဘလူးကတစ္ဆာမရှိဘူးသူများမိမဖြစ်ပြီးသားကိုအတင်းသွာခိုးတယ်ဗုဒ္ဓဘာသာအနေနဲ့မကြိုက်ဘူးမြမကသူများမိမခိုးတာလက်မခံဘူးကိုကစစ်ဆက်ထားတဲ့အနေမျိုးနဲ့လှုပ်ထားတယ်တဲ့မြမရီလွမ်းအောင်လှုပ်လိုက်တာတဲ့ဒါကြောင့်ရာမယနဇလန်းကိုဘိုးအောင်နေဇက်ကားအဖြစ်မြမမှုပြုဖန်တီးရမှာဆရာရွှေရုံးပြီးအောင်တတိကြီးကြီးထားခဲ့တယ်လို့ဆိုရတာပါရှင်စပီမြင့်ပြီးလူမျိုးတင်ပါစေ